အမေရိကန်ပြည်ထောင်စုမှယာယီအကာအကွယ်ပေးရေးအစီအစဉ် Temporary Protective Status TPS အရနိုင်ငံ6နိုင်ငံကလူတွေကိုဆက်လက်နေထိုင်ခွင့်သက်တမ်းတိုးပေးလိုက်ပါတယ်။ El Salvador, Honduras, Nepal, Nicaragua နဲ့ Sudan နိုင်ငံကလူတွေကို2022ခုနှစ်ဒီဇင်ဘာလ31ရက်နေ့အထိသက်တမ်းတိုးပေးလိုက်ကြောင်းကြာသပတေးနေ့မှာအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အစီအစဉ်အရတောင်အမေရိကတိုက်ကနိုင်ငံတွေဖြစ်တဲ့ El Salvador, Honduras နိုင်ငံတွေကနေအမေရိကန်နိုင်ငံမှာရောက်ရှိနေသူ3သိန်းကျော်ကိုပြန်ပို့မဲ့အရေးကလူငင်းခွင့်ပေးပြီးအလုပ်လုပ်ခွင့်တွေပေးလိုက်ပါတယ်။ပြီးခဲ့တဲ့လတွေတုန်းကလည်းမြန်မာနိုင်ငံအပါအဝင်ဆိုမာလီယာ၊ယေမင်နဲ့ဟောင်ကောင်ကအမေရိကကိုရောက်ရှိနေပြီးပြန်ပို့ခံရမဲ့သူတွေကိုဆက်လက်နေထိုင်ခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ပြီးခဲ့တဲ့မေလ25ရက်နေ့ကနေလာမဲ့2022နိုဝင်ဘာလအထိရပ်ပေါင်း130အတွင်းဒီအစည်းအဝေးကိုလျှောက်ထားနိုင်ပါတယ်။ဇန်နဝါရီလအတွင်းကအာဏာရလာတဲ့သမ္မတဂျိုးဘိုင်နဲ့အစိုးရလက်ထက်မှာဗင်နီဇွဲလားနဲ့ဟေဒီနိုင်ငံသား9သိန်းကျော်ကိုလည်းနေထိုင်ခွင့်ပေးခဲ့ပါတယ်။အခုလိုပြန်ပို့မဲ့သူတွေကိုပြန်မပို့ဘဲအလုပ်လုပ်ကန်ခွင့်ပေးတဲ့အစည်းအဝေးဟာယာယီကာကွယ်ရေးအစည်းအဝေး TPS အစည်းအဝေးအရနေထိုင်ခွင့်ပြုတာဖြစ်ပြီးအမေရိကန်မှာရောက်ရှိနေပြီးလူဝင်မှုကြီးကြပ်ရေးဥပဒေနဲ့မညီတဲ့သူတွေကိုပြန်ပို့မှာဖြစ်ပါတယ်။မူရင်းနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဒါမှမဟုတ်တဘာဝဘေးအန္တရာယ်စတဲ့အန္တရာယ်ကြောက်ရွံ့နေတဲ့နိုင်ငံကသူတွေဟာ DTPS အစီအစဉ်မှာအကျုံးဝင်ပါတယ်။